ပျောက်ဆုံးနေတဲ့ခါကာဘိုရာဇီတောင်တက်သမားနှစ်ဦးတို့ကိုစက်တင်ဘာလ24ရက်နေ့နောက်ဆုံးထားရှာဖွေဖို့တမန်လိုက်ပါပြီအခုချိန်ထိတော့ရာဒီဥတုအခြေအနေဆိုးရွားလွန်းလာကြောင်းရှာဖွေရေးအဖွဲ့တွေခါကာဘိုရာဇီတောင်ဘုံကိုမတက်နိုင်နေပါဘူးသတင်းသုံးပတ်ကြာပျောက်ဆုံးနေတဲ့တောင်တက်သမားတွေအသက်ရှင်ရပ်တည်ရေးနဲ့သူတို့ကိုရှာဖွေကယ်ဆယ်နိုင်ရေးအခြေအနေတွေကိုမှတ်တမ်းထိုက်ကစုစည်းတ
ူပျောက်ဆုံးနေတာ23ရက်ရှိသွားပါပြီ True Foundation ရဲ့ကယ်ဆယ်ရေးအဖွဲ့ကတော့မနေ့ပြန်မှာခါခါဘိုရာစီအခြေဆိုင်စခန်းကိုရောက်ရှိมาဖြစ်ပြီးပျောက်ဆုံးတောင်တက်သမားတွေကိုရှာဖွေရေးလုပ်ငန်းကိုစက်တင်ဘာလ28ရက်နေ့ကိုနောက်ဆုံးရက်အဖြစ်သတ်မှတ်ထားတဲ့အကြောင်းပြောခွင့်ရကိုဖြိုးကိုကူတက်ကပြောပါတယ
်28ရက်နေ့ပြီးရှာမယ်လို့ကျွန်တော်တို့ကဒီရှာဖွေကြတဲ့သဘောတော်ရဲ့သတ်မှတ်ထားတာပါလက်ရှိစက်တဲ့သဘောတော်ရဲ့တပ်သမားနှစ်ဦးကိုကျွန်တော်တို့ကတော့ဒီတိုင်းမဲ့အသက်ရှင်ရဲ့နှစ်ဦးလုံးပြန်လေရှာဖွေကြတဲ့နိုင်မှုတော့မျှော်လင့်ပြီးတော့မှကျွန်တော်တို့အားလုံးခေါ်တိုင်းကျွန်တော်ဒီအကြံပြောက်ဆောင်ရနေပါတယ်အဲ28ရက်နေ့အပြီးကျွန်တော်တို့ကတော့ရှာဖွေကြတဲ့ရေးကိုပါမှာပါအကဲရှာဖွေအဲ28ရက်နေ့နောက်ပိုင်းဆိုရင်တော့ဆရာဦးသေးသားကျွန်တော်တို့ဦးသေးသားရဲ့လည်းမြန်မာနိုင်ငံကျွန်တော်ဆက်လက်လုပ်ပါမှာပ
ါမြန်မာနိုင်ငံချီလင်းတောင်တဲ့အသင်းရဲ့နာယကဖြစ်သူစီးပွားရေးလုပ်ငန်းရှင်ကြီးဦးတေစာရဲ့ True Foundation ကဦးဆောင်ပြီးပျောက်ဆုံးတောင်တဲ့သမားတွေကိုချီလင်းအဖွဲ့နဲ့ဝေဟင်အဖွဲ့တွေနဲ့ရှာဖွေဖို့ကြိုးစားနေတာဖြစ်ပါတယ်ဒါပေမဲ့ရာသီဥတုဆိုးလွန်းတာကြောင့်ခါခါဘိုရာစီတောင်ပေါ်ကိုတော့ရဟတ်ရင်နဲ့တက်ရောက်ဖို့ဖြစ်နိုင်ခြင်းနဲ့လို့ပြောခွင့်ရကိုဖြိုးကိုကိုတက်ကပြောပါတယ်
သူတို့အဖွဲ့ကမနေ့ပြန်ကြရင်တောင်ကြီးစခန်းအောင်ရောက်ပါမယ်။မြင့်မေတပေါင်းတောင်းတောင်းမြန်မာရှိတာ။အစီအစဉ်နေနေကတော့ကျွန်တော်တို့ကတောင်ဒီရဲဒီတောင်ကြီးစခန်းမှာလေရဟန်းရင်နဲ့ဖောက်ဖို့စီစဉ်ထားပါတယ်။နောက်ပြီးတော့ဒီတောင်ပေါ်လေးဆက်ပြီးတော့တက်ချာတက်ဖို့အတွက်ချခါပါစီတောင်ပေါ်တက်ဖို့တလေစီစဉ်ထားပါတယ်ခင်ဗျာ။ရဟန်းရင်နဲ့ရှာဖွေခဲ့တဲ့ဘုတ်ကကျွန်တော်တို့ဒီရာဇဝတ္ထုချင်းနေရာပူတာဝဲမြင်ငွေမြင်နိုင်စွာအရင်းနေနေတယ်။မိုးလည်းရဲရွာနေပါတယ်။အဲ့တော့ရဟန်းရင်နဲ့ခါခါပေါ်စီတောင်ပေါ်ထိတက်ပြီးတော့ရှာဖွေဖို့အပိုင်းမှာတော့ကျွန်တော်တို့ရာဇဝတ္ထုခက်ခဲနေကြုံတွေ့နေရပါတယ်ခင်ဗျာ။
ပျောက်ဆုံးတောင်တသမာနှစ်ဦးတို့နဲ့အတူခခဘူရာစီတောင်ကိုတက်ခဲ့ကြတဲ့တက္ကသိုလ်ချင်းလင်းတောင်တဲ့အတင်းတဘာဝခေါ်တာဖောင်ဒေးရှင်းကတခြားတောင်တဲ့အဖွဲ့ဝင်6ဦးတို့ကတော့ရန်ကုန်ကိုပြန်ရောက်ပါပြီ။ကိုအောင်မြင့်မြတ်နဲ့ကိုဝေရမင်းသူတို့ပျောက်ဆုံးနေတာကသတင်းသုံးပတ်ကျော်သွားပြီဖြစ်လို့ရိတ်ခါပြက်လက်မဲ့အရေးကအတော်လေးစိုးရင်စရာပါလို့တောင်တဲ့အဖွဲ့ဝင်တဦးဖြစ်သူကိုဟန်လင်းထွန်းကပြောပါရယ
်။သူတို့ယူသွားတဲ့ရိတ်ခါရဲ့နောက်သူတို့ယူသွားတဲ့ဒီတောင်တဲ့ကိရိယာတွေရဲ့ဆာဗိုက်လို့ဝိုက်တောင်တက်ကြီးရီကတော့ surprise လို့ပါအဆင်ပြေရမှာရယ
်ဟုတ်ကဲ့ဟို
အဆင်ပြေရယ်အဆင်ပြေတဲ့အသုံးပြုနိုင်တယ်ဒါပေမဲ့ကျွန်တော်တို့စိုးရိမ်တာအဲဒီရိတ်ခါတစ်ခုပဲဟုတ်လို့ရိတ်ခါကိုရိတ်ခါဆိုတော့ဆက်တက်သွားတယ်ဟိုကဗနေရဲ့ဗနေရဲ့ဆာဆိုပြီးအဲဒီဟိုတက်ချက်ပြီးတော့ယူသွားကြတာလေဆိုတော့အပေါ်မှာကရိတ်ခါကဟိုကရက်ကဖြည်းဖြည်းချင်းရက်ကအပေါ်မှာကြောက်တဲ့ရက်ကများနေများလာတယ်ဆိုတော့အဲရိတ်ခါကတော့သူတို့ဖြည်းဖြည်းချင်းဂုံလာတာနဲ့ပြီးတော့အပေါ်မှာတောက်ရီမရဘူး
ဟုတ်ကဲ့
ရှိမရှိရတဲ့အတွက်နည်းနည်းတော့အခက်ကြုံမယ်လို့တော့ဘုံခက်ကြုံရမယ်လို့ထင်ပါတယ်ပ
ါတဘာဝခေါ်တာဖောင်ဒေးရှင်းကခခပူရာစီတောင်တသမား6ဦးတို့ကပျောက်ဆုံးတောင်တသမား2ဦးတို့ကိုကူညီကယ်ဆယ်ရေးအတွက်လည်းကမ်းလှမ်းခဲ့ပါတယ်လို့ကိုဟန်လင်းထွန်းကပြောပါတယ
်ကယ်ဆယ်ရေးဘက်မှာပြန်ပြီးတော့ဝင်ပြီးဟိုကူညီပေးဖို့ကျွန်တော်တို့ကမ်းလှမ်းပါသေးတယ်ဒါပေမဲ့သူကုမ္ပဏီဥက္ကဋ္ဌကြီးဦးတေစာကဟိုကျွန်တော်တို့ဒီပင်မလာကြပြီနော်အားလုံးဒါမှခဏနာပြီးရန်ကုန်ကိုပြန်ပြီးတော့မိဘတွေစီကိုရက်လည်းအများကြီးကြာနေပြီဖြစ်တဲ့အတွက်ရန်ကုန်ကိုပြန်မိဘတွေစီကိုပဲမိဘတွေစီကိုတန်းတန်းမမပြန်ဖို့အဲ့လိုမျိုးသူကပြန်ကြတယ်ပြီးတော့ကျွန်တော်တို့ကလည်းကယ်ဆယ်ရေးနဲ့ရှာဖွေရေးကိုသူတို့လုံးဝမပူဘူးသူတို့ကလည်းရအောင်ရှာပြီးမယ်ပေါ့နော်အဲ့လိုမျိုးပြောထားတဲ့အတွက်ကျွန်တော်တို့ကလည်းကယ်ရှာဖွေနဲ့ကယ်ဆယ်ရေးမှာဘာမှလုပ်လို့မရလုပ်ပိုင်ခွင့်မရှိခဲ့တဲ့သဘောရှိပါတယ
်ပြီးပေါင်း2000နီးပါးမြင့်တဲ့ခခဘူရာစီတောင်ပေါ်မှာပြောက်ဆုံးတောင်တသမားနှစ်ဦးတို့ကိုကယ်ဆယ်မဲ့အဖွဲ့တွေကတော့မနေ့ပြန်မှာပေပေါင်း13000အမြင့်ကိုရောက်ရှိမယ်လို့ခန့်မှန်းထားပါတယ်ရှင်